ကျမစုမောင်မရှင်ကမ္ဘာကယောဂါကိုဗစ် -19 ပြည်တွင်းကူးစက်မှုရခိုင်မှာစိုးရိမ်စရာအခြေအနေရှိလာချိန်မှာပဲရန်ကုန်မှာလည်းကူးစက်မှုတွေပိုတိုးလာတဲ့အတွက်လူမှုအနေနဲ့မဖြစ်မနေလိုက်နာကာကွယ်သင့်တဲ့ဆေးပညာရှင်တွေရဲ့ကျန်းမာရေးပညာပေးအကြံပေးချက်တွေကိုစူးစီးတင်ပြပေးကြပါတယ်မြန်မာနိုင်ငံမှာကမ္ဘာကယောဂါကိုဗစ် -19 ကိုရိုနာဗိုင်းရပ်စ်ပြည်တွင်းကူးစက်မှုနှုန်းမြင့်တက်လာပြီးရခိုင်ပြည်နယ်အတွင်းမှာဒီသတင်းပတ်ထဲမှာပဲလူအစုလိုက်အပြုံလိုက်မှာယောဂါပိုးတွေ့ရှိနေတာမို့ရခိုင်ခီးသွွားရာဇဝင်ရှိမရှိတင်းတင်းကြပ်ကြပ်စစ်ဆေးနေချိန်မှာပဲရန်ကုန်တိုင်းအတွင်းမှာရခိုင်ပြည်နယ်အတွင်းမှာခီးသွွားရာဇဝင်မရှိပိုးတွေ့ရှိသူတွေနဲ့ထိတွေ့ဆက်ဆက်မှုမရှိပဲကူးစက်သူတွေတစားစားများပြားလာတဲ့အပေါ်ပြည်သူအများစိုးရိမ်လာနေကြတာပါတနင်္ဂနွေနေ့မနက်ခင်း၈နာရီထုတ်ပြန်ချက်အရနောက်ထပ်လူနာ16ဦးထပ်မံတွေ့ရှိတဲ့အတွက်အခုဆိုရင်တော့တနိုင်ငံလုံးအတိုင်းအတာနဲ့949ဦးထိရှိသွားပြီဖြစ်ပါတယ်။ယောဂပိုးသေးဆောင်သူတွေဟာရန်ကုန်မှာရှိနေပြီလို့ယူဆလို့ရတဲ့အတွက်ယောဂပိုးမကူးဆက်ခံရအောင်ရန်ကုန်မြို့ခံတွေအထူးသတိထားနေထိုင်ကြဖို့လူမှုကိုကျန်းမာရေးပညာပေးနေတဲ့အထွေထွေအထူးကုဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကတိုက်တွန်းပါတယ်
။ဒီနေ့မနေ့တွေ့တဲ့ case မှာတော့ဒီရခိုင်ကော်လံမှာတော့ဒီဆရာကတော့ရခိုင်မြို့မှာပြန်လာတဲ့ခီးသွွားရာဇဝင်ဆိုတာလေးမတွေ့ဘူးပေါ့နော်။ဆိုလိုတဲ့အဓိပ္ပာယ်ကတော့ဒီ asymptomatic ဖြစ်နေတော့ဒီယောဂပိုးဒီဆောင်တဲ့သူတွေကရန်ကုန်တိုင်းထဲမှာเนาะရန်ကုန်မြို့ထဲမှာရှိနေပြီလို့ယူဆလို့ရတယ်။ဒါကြောင့်ကိုယ့်ရဲ့ပတ်ဝန်းကျင်မှာအနီးစပ်ဆုံးကိုယ့်ရဲ့ရှိနေနိုင်ခြင်းဆိုတဲ့အသည့်ကိုခေါင်းထဲထည့်ထားပြီးတော့ကာကွယ်ရေးကိုစနစ်ကျပို့ပြီးတော့လုပ်တင်နေပေါ့ဒီဒီမိနစ်အထိထွက်လာပြီးရဲ့နောက်မှာတော့ဆရာတော်အဲ့လိုပဲခံယူလိုက်တယ်။လက်တော်အနေထားကြည့်မယ်ဆိုရင်တော့ထိန်းချုပ်ထားနိုင်သေးတယ်လို့ပဲဆရာတို့ပြောကျင်သေးတယ်ပေါ့နော်ထိန်းချုပ်ထားနိုင်သေးတယ်တချို့ကြီးမှာထိန်းချုပ်နိုင်မှုလွန်သွားတယ်ဆိုတော့လူတွေအများကြီး positive ဖြစ်တယ်စေုံနေမှာလက်ခံကုသနိုင်တဲ့ကာလနေထားချက်ကိုကျော်လွန်သွားပြီဆိုလို့ရှိရင်တော့အရင်တခြားနိုင်ငံကြီးမှာပြုလုပ်ခဲ့တဲ့ဒီစနစ်ဒီတိုင်းနဲ့ Java Home Quarantine ကိစ္စတွေဒါမျိုးဖြစ်လာနိုင်တာပေါ့လက်ခံမယ်အဲ့လိုအဲ့ဒီအချိန်ကြီးမရောက်ပါစေလို့ပဲဆူတောင်းနေရမယ်ဆိုတော့ဒီနေ့နေ့ကင်းမှာလည်းဘမကဆရာကြီးဆရာကပြောသွားတာရှိတယ
်အခုလိုပြည်တွင်းကူးစက်မှုများလာနေတဲ့အခြေအနေဟာလူရည်ထူထပ်တဲ့ရန်ကုန်အတွက်အထူးသတိထားယူဆရမယ့်အနေအထားဖြစ်လာနေတာပါ။ဒါကြောင့်ပိုးတွေ့ရှိတဲ့သူတွေပိုးတွေ့နိုင်တယ်လို့တန်ရရှိသူတွေကိုအသွာလာကန့်သတ်မှုတွေနဲ့ထိန်းချုပ်ထားခြင်းမှာဒီလိုပြည်သူတွေအတွက်လည်းစိတ်သက်ခွန်အားနဲ့အားပေးကြပါလို့လူမှုကိုစေတနာဝင်တဲ့ဆေးကုသပညာပေးနေတဲ့ဒေါက်တာကျော်စွာဦးကအကြံပေးပါတယ်
။ကျွန်တော်အခုအချိန်ထိပေါ့နော်ဟိုရခိုင်ပြည်နယ်ကိုခီးသွားခြင်းမရှိဘဲနဲ့ပေါ့နော်။နောက်ပြီးတော့ဒီလူနာနဲ့ထိတွေ့မှုမရှိဘူးပြီးတော့ပဲမဟုတ်ဘဲနဲ့ပေါ့နော်။ရန်ကုန်မှာအဲ့လိုတွေ့ရတာ၈ယောက်ရှိသွားတယ်လို့ကျွန်တော်ထင်ပါတယ်။ကျွန်တော်ရန်ကုန်အတွက်တော့သတိထားမယ့်အခြေအနေတစ်ခုပေါ့နော်ကျွန်တော်ဒီလက္ခဏာမပြဘဲနဲ့ကျွန်တော်တို့ရောဂါကူးစက်တဲ့လူတွေလည်းဒါကျွန်တော်တို့ဟိုလူစုကြားထဲမှာဒါရှိနေပြီဆိုတော့တွေ့လို့ရပါတယ်အဲဒါကြောင့်ကျွန်တော်တို့ကဒီခက်ခွက်ခွက်နေဖို့နဲ့လူစုလူဝေးကိုမရှောင်နိုင်တဲ့အခါမှာဆိုရင်ဟိုလူတိုင်း mask ကိုတက်ထားမယ်ဆိုရင်တော့ဒီရောဂါပြန့်နှံ့တော့ကျွန်တော်တို့ကတက်နိုင်တော့ဒါ short ချနိုင်မှာပေါ့နော်ကျွန်တော် lockdown ချထဲမှာပါသွားတဲ့ဒီကားစုဝင်နေနေရလဲတက်နိုင်တော့ဒီကာလမှာစီကံကြနေဖို့နဲ့ကျမ်းမာအောင်နေဖို့ပေါ့နော်မိမိကျမ်းမာရေကိုထိပ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ကျမ်းမာဖို့တော့အတော်အရေးကြီးတယ်ဟုတ်ကဲ့ထိပ်ပိုင်းဆိုင်ရာအားပေးဖို့ကလည်းအရေးကြီးပါတယ
်ပြည်သူတွေအနေနဲ့မိမိကိုယ်တိုင်ဒါမှမဟုတ်မိသားစုနဲ့မိဆွေတွေထဲမှာဖျားနာမကျန်းမာဖြစ်လာရင်ချက်ချင်းလူမှုအခြေပြုအခမဲ့စေကံတွေကိုလာပြကြဖို့ဆေးရုံစေကံနေစီကိုအမြန်ဆုံးသွားကြဖို့ကိုလည်းကိုဗစ်ကာလဖျားနာအခမဲ့ဆေးကုသမှုပေးနေတဲ့ Fever Clinic ရန်ကုန်ကိုရက်ကတာဝန်ခံဆရာဝန်ဒေါက်တာကျော်မင်းထွန်းကတိုက်တွန်းပါတယ
်ဒီနေ့ဆိုရင်လည်းကျွန်တော်တို့ရှိမှာဒါပေါ့နော်ဒီနေ့တည့်ရက်မှာအနည်းဆုံး၈ယောက်နဲ့၁၀ယောက်ကျော်မှရှိတာပေါ့နော်အဓိကကိုကို COVID-19 လို့ဖြစ်တယ်လို့ပေါ့နော်ထင်ထင်ယူဆတယ်ကိုကချားနေပြီလားပေါ့နော်ဆိုရင်ကျွန်တော် Fever Clinic ကိုပေါ့နော်အပြာဒီကျွန်တော် Fever Clinic ရဲ့တာဝန်ခံဆောင်ဝင်ဖုန်းနံပါတ်လေးပေးထားတယ်။တာဝန်ခံဆောင်ဝင်ဖုန်းဆက်ပြီးတော့မိမဲတိုင်ပြလို့လည်းရတယ်။အဓိကဒီ panic ပေါ့နော်ဒီစိုးရိမ်စိတ်ကတော်တော်များများမြင့်တက်လာတယ်ပေါ့နော်အခုချိန်မှာလေ။ဒါပေမဲ့အရင်ကြီးတည်းမစိုးရိမ်နဲ့မစိုးလို့တင်လို့ထိုက်တာလို့ပေါ့နော်။နှာခေါင်းစည်းတက်တာတို့ဒီ social distancing ပေါ့နော်ဒီအတရားနဲ့တော့6ပေးกว่าပေါ့နော်။ဒါလည်းမလို့အပ်ပါနဲ့ဒီမသွားနိုင်ပဲနဲ့အိမ်မှာပဲပေါ့နော်ဒီအပိုင်းတွင်ဖြစ်နိုင်နေသွားစေချင်တယ်ပေါ့နော်။စိုးရိမ်စိတ်ဒုံထားတဲ့ဆိုင်ကိုကိုကိုကာကွယ်တာပိုပြီးထိရောက်မှုရှိတယ်ပေါ့နော်။အလိုအမ်းမှာဒါပြင်သွားရင်ကုလားနှာခေါင်းစည်းတက်ဆက်စည်းဒီကလာတိုင်းအင်ဂျီကိုဆဲပေါ့နော်ဒီတကူရတန်ရှင်းမှုလည်းဟိုလောက်လိုက်ရင်တော်တော်ကြီးကိုထိရောက်မှုတော့ရှိမယ်လို့ကျွန်တော်ဘက်ကအကြံပေးချင်ပါတယ
်လက်တလောအချိန်ဒီမှာတော့မြန်မာနိုင်ငံတဝန်ကိုဗစ် -19 ရောဂါကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်မှုအတွက်ရခိုင်ပြည်နယ်နဲ့ဆက်ဆက်ခီးသွွားထိတွေ့မှုရှိခဲ့တယ်ဆိုရင်ချက်ချင်းသတင်းပို့ပြီးဆေးစစ်ဆေးမှုတွေခံယူကြဖို့သက်ဆိုင်ရာဒေသအာဏာပိုင်တွေနဲ့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြည်သူတွေကိုတိုက်တွန်းနေကြပါတယ်ရှင်ကျွန်မစုမမ